အမေရိကန်အောက်လွှတ်တော်ကစက်တင်ဘာလ24ရက်နေ့ကအတည်ပြုလိုက်တဲ့ဘာမာ Act 2019ပြင်ဆင်ချက်ဥပဒေမူကြားဟာနိုင်ငံတကာရာဇဝတ်မှုကိုကျူးလွန်ကြောင်းဆက်စွဲခံထားရတဲ့မြန်မာစစ်တပ်အပေါ်စီးပွားရေးအရာကြဲကြဲပြန့်ပြန့်အရေးယူမဲ့အချက်တွေပါတဲ့အကြောင်းအမေရိကန်အခြေစိုက်မြန်မာအရေးလေ့လာနေသူတွေကထောက်ပြခဲ့ကြပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်စုံပြောပြမှာပါရှင
်ဘာမာ Act 2019ပြင်ဆင်ချက်ဥပဒေမူကြားကိုတရားဥပဒေအဖြစ်ပြဋ္ဌာန်းဖို့အင်္ဂါနေ့ကအမတ်ဥယျာဉ်စုစုပေါင်း433ဦးရှိနေတဲ့ American Outlook တော်မှာထောက်ခံမဲ394မဲကန့်ကွက်မဲ22မဲနဲ့အတည်ပြုခဲ့ပြီးမဲမပေးတဲ့အရေးအတွက် 18 မဲရှိခဲ့ပါတယ်။2018ခုနှစ်ကဘာမာ Act ဥပဒေမူကြမ်းကို NDAA အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေမူကြမ်းမှာပြင်ဆင်ချက်အနေနဲ့ထည့်သွင်းခဲ့တုန်းကတော့ထောက်ခံမဲ382မဲရှိခဲ့ပြီးကန့်ကွက်မဲ30နဲ့မဲမပေးတဲ့အရေးအတွက် 15 မဲရှိခဲ့တာပါ။ဒါကြောင့်ဒီနှစ်2019မှာဘာမာ Act ဥပဒေမူကြမ်းကိုအောက်လွှတ်တော်မှထောက်ခံတဲ့မဲရည်အတွက်ပိုးပြီးများလာတာတွေ့ရကြောင်းဝါရှင်တန်အခြေစိုက် ICR နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Simon Billiness က VOE ကိုခုလိုပြောပါတယ
် Both this year and last year the House voted toimpose
မြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်တိုက်ခတ်အရေးယူတဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်မှာမနှစ်ကရောဒီနှစ်မှာပါအပြတ်သက်ထောက်ခံခဲ့ကြတာပါနောက်တစ်ချက်စိတ်ဝင်စားဖို့ကောင်းတာကမနှစ်ကကန့်ကွက်မဲ့ပြီးခဲ့ကြသူတွေဒါမှမဟုတ်မဲမပြီးဘဲနေခဲ့ကြတဲ့အောက်လွှတ်တော်အမတ်တွေဟာဒီနှစ်မှာပတ်ပြောင်းပြီးတော့ထောက်ခံမဲ့ပြီးခဲ့ကြပါတယ်ဒါကြောင့်လဲထောက်ခံမဲ့ပြီးတဲ့အရေးအတွက်ဟာဒီနှစ်ပိုများလာတာပ
ါဒါဆိုရင်အထက်လွှတ်တော်ဘက်ကရောအလားအလာဘယ်လိုရှိမလဲရှင
် Well we hope that Senate willhave a similar floor vote on
ဒီပိဆိုရေးယူတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်မှာလည်းအောက်လွှတ်တော်လိုပဲထောက်ခံမဲ့အရေးအတွက်ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းနှစ်ဖက်မူကြမ်းတွေကိုဆွေးနွေးညှိနှိုင်းနေကြတာဆိုတော့အဲ့ဒီထဲမှာပြင်ဆင်ချက်အနေနဲ့ပါနေတဲ့မြန်မာအပေါ်တန်ခတ်ရေးယူမဲ့ဥပဒေကြမ်းကို NDA နဲ့အတူဥပဒေအဖြစ်တစ်ခါတည်းပြဋ္ဌာန်းဖို့တင့်မတင်ဆွေးနွေးနေကြပါတယ်
အဲ့တော့ဒီဘာမာအက်လိုမြန်မာစစ်တပ်ကိုပြစ်မှတ်ထားပိတ်ဆို့အရေးယူမဲ့ဥပဒေမူကြမ်းတွေကိုဥပဒေအဖြစ်ပြဋ္ဌာန်းဖို့အချိန်ဘယ်လောက်ကြာမလဲရှင်
။ We will know soon whether the final
ဒီနေ့ပြည်လည်ညှိနှိုင်းထားတဲ့ NDAA ဥပဒေမူကြမ်းအပြီးသတ်မှာမြန်မာကိုပိတ်ဆို့အရေးယူမဲ့ကိစ္စပါမပါမကြခင်သိရတော့မှာပါ။သတင်းနှစ်ပတ်လောက်အတွင်းဒီ NDAA ဥပဒေမူကြမ်းကိုသမရလက်မှတ်ရေးထိုးအတည်ပြုဖို့အဆင့်ရောက်တော့မှာပါ။ NDAA ဥပဒေမူကြမ်းကိုမဖြစ်မနေအမြန်ဆုံးပြဋ္ဌာန်းဖို့လိုနေတာပါဒီလိုမှအချိန်မီမလုံနိုင်ရင်အမေရိကန်ကောက်ွယ်ရေးဝန်ကြီးဌာနအတွက်အသုံးစရိတ်ချမပေးနိုင်ပဲဖြစ်သွားပါလိမ့်မယ
်ဘာမာအက်2019ဥပဒေမူကြမ်းမှာအဓိကထူးခြားချက်နဲ့ပတ်သက်လို့လဲ Simon Billiness ကအခုလိုပြောပါတယ
် What is would have a significant impact because it would impose financial sanctions
အခုပြင်ဆင်ချက်ဥပဒေမူကြမ်းရဲ့အထူးခြားဆုံးထိရောက်မှုကတော့မြန်မာစစ်တပ်ရာရှိတွေနဲ့ထိပ်ပိုင်းတာဝန်ရှိသူတွေပေါ်ဗဏ္ဍာရေးအရာတန်ခတ်ပိတ်ဆို့ရေးတွေမဟုတ်ပါဘူးမြန်မာစစ်တပ်ပိုင်ဒါမှမဟုတ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ပြစ်မှတ်ထားပိတ်ဆို့ရေးယူမှာဖြစ်ပါတယ်ဒါကြောင့်ဒီဥပဒေကြမ်းဟာမြန်မာစစ်တပ်ပေါ်ကျယ်ကျယ်ပြန့်ပြန့်အရေးယူပိတ်ဆို့မှာဖြစ်ပါတယ
်လက်ရှိအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကမြန်မာအပေါ်ပိတ်ဆို့အရေးယူမဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့သဘောထားဘယ်လိုရှိမလဲဆိုတာကိုတော့အမေရိကန်ပြည်ထောင်စုဂျော့ချ်ဝါရှင်တန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမော့ခခရစ်စတီနာဖင်ကအခုလိုသုံးသပ်ပါတယ
် This President Trump has not shown much interest in Myanmar.
သမ္မတထရန့်အနေနဲ့မြန်မာကိစ္စကိုစိတ်ဝင်စားတယ်ဆိုတာမျိုးပြသလို့မရှိပါဘူး။ဒါပေမဲ့ဘာသာရေးလွတ်လပ်ခွင့်ကိစ္စကိုတော့သမ္မတထရန့်ကစိုးရိမ်မှုတွေရှိနေတာဆိုတော့ဒီဥပဒေမူကြမ်းကိုသူ့အနေနဲ့ထောက်ခံလက်မှတ်ရေးထိုးဖို့ဖြစ်နိုင်ပါတယ်။တကယ်လို့ဒီဥပဒေမူကြမ်းကိုအတည်ပြုပြဋ္ဌာန်းနိုင်ပြီဆိုရင်မြန်မာစစ်တပ်ကိုအရေးယူနိုင်မဲ့နီလန်တချို့ပေါ်ပေါက်လာရေးဖိအားပေးတဲ့နေရာမှာတခြားအစိုးရတွေပူးပေါင်းပါဝင်လာဖို့ဥဆောင်မှုဖြစ်လာမှာပါ
။ဘာမာအက်2019ဥပဒေမူကြမ်းမှာအရေးကြီးတဲ့အချက်တွေပါဝင်နေတာနဲ့ပတ်သက်လို့လေခရစ်စတီနာဖင်ကအခုလိုပြောပါဗျာ။
One is supporting access to education for children living in refugee camps in Bangladesh and for them
Bangladesh အပါအဝင်တခြားဒုက္ခသည်စခန်းတွေမှာရှိနေတဲ့ကလေးတွေအတွက်အစ်မြင့်ပညာရေးသင်ကြားနိုင်ဖို့ဒီဥပဒေမူကြမ်းကအထောက်အကူပေးသွားမှာပါ
။ဒါအပြင်ဒီဥပဒေမူကြမ်းမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတိုင်းဒေသလူနည်းစုတွေပုံမူပါဝင်ခွင့်ရဖို့ပဋိပက္ခဖြစ်နေတဲ့ဒေသအတော်များများမှာအမျိုးသမီးနဲ့မိန်းကလေးတွေယောက်ျားလေးတွေနဲ့အမျိုးသားတွေပါလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံနေရတာကိုတားဆီးဖြေရှင်းဖို့စစ်တပ်အနေနဲ့ဝန်ခံလာစေရေးဖိအားပေးတဲ့အချက်တွေပါဝင်နေတယ်လို့လဲခရစ်စတီနာဖင်ကပြောပါတယ်